ဟုတ်ကဲ့ရန်ကုန်မြို့နယ်အတွင်းလူငယ်စွမ်းရည်မြင့်တင်ရေးပြင်နိုင်ငံရေးသိပ္ပံအသိပညာတွေသင်ကြားပေးနေတဲ့ဗေဒသင်္ကန်းကျောင်းတာဝန်ခံလူငယ်ကွန်ရက်ခေါင်းဆောင်ကိုမျိုးရံအောင်သိန်းရဲ့အကြောင်းကိုအေဗီလ30ရက်နေ့ကသင်္ကန်းကျောင်းမြို့နယ်အမှတ်16အပိုင်း3ကိုပြောင်းရွှေ့လာပြီးနှစ်ထပ်အိမ်တအိမ်ကို9ရက်ကလူငယ်တွေကိုပညာဆက်လက်သင်ကြားပေးနေတယ်လို့သိရပါဗါဒါပေမဲ့မြို့နယ်အတွင်းမှာရှိတဲ့ရဲနဲ့စစ်ဖက်ရေးရလုံခြုံရေးတပ်ဖွဲ့ဝင်တွေကသက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုတွေကိုအစီအစဉ်မပေးဖို့အင်ရှင်တွေကိုလည်းမငားရမှုဆိုပြီးမေလ2ရက်နေ့ကစလို့တွန်းအားပေးနေတယ်လို့တင်းနန်းကျောင်းမှာကူညီဆောင်ရွက်ပေးနေသူဦးစော်ဝင်က RFA ကိုပြောပါတယ်
ပြောင်းလာပြီးတော့နှစ်ခတ်အိမ်လေးတိမ်ကိုနှားပြီးတော့ကလေးတွေကိုပညာရေးအနေနဲ့ဇီဝရေးကဏ္ဍနိုင်ငံရေးကဏ္ဍထွေထွေဘုဒ္ဓတာတွေကိုအင်္ဂလိပ်လိုသင်ပေးနေတယ်။အင်ရှင်နဲ့လည်းစာချုပ်6လချုပ်ပြီးပါပြီ။အဲဒီင်းသွားတိုင်တဲ့ခါမှာရက်ွက်အုပ်ချုပ်ရေးမှုပါပြီးတော့နိုင်ငံရေးနဲ့နှွယ်ပါတယ်ဆိုပြီးတော့ရေးထုတ်လိုက်တယ်အဲဒီင်းတော့ပေးလိုက်တယ်။ဒါပေမဲ့ရေးရတယ်ပြီး SP တို့ဘာတို့ကပြီးတော့၃ရက်နေလဲကြာတော့ရကဥက္ကဋ္ဌကိုသူတို့ကပြီးဖျားတွေပြီးတော့ရကဥက္ကဋ္ဌကပေးထားတဲ့အဲဒီင်းကိုပြန်ယူသိမ်းပြလိုက်တယ်။အင်ရှင်ကိုလည်းဒီလူတွေကိုဆက်ထားမယ်ဆိုလို့ရှိရင်တင်သိမ်းမယ်ဆိုပြီးတော့ချင်းချောက်တဲ့အတွက်အင်ရှင်ကငိုရိုးပြောထားတဲ့လူတွေကိုပေါ့လေသူအိမ်ပြန်အပ်ပါဆိုပြီးပြန်တောင်းနေ
လေ။ဒါနဲ့ပတ်သက်ပြီးဗေဒံသင်္ဍန်းကျောင်းတာဝန်ခံလူငယ်ကွန်ရက်ခေါင်းဆောင်ကိုမျိုးရံအောင်သိန်းကို RFA ကဆက်သွယ်မေးမြန်းရမှာတော့ကျောင်းမဖွင့်လက်နိုင်အောင်အခုချိန်ထိဖိအားပေးနေတာဟုတ်မှန်ကြောင်းနဲ့ကျောင်းဖွင့်ဖို့ငှားထားတဲ့အင်ဗက်ရှင်ကိုလည်းဖြစ်လာတဲ့ပြဿနာတွေကိုတာဝန်ယူဖို့အတင်းလက်မှတ်ထိုးခိုင်းနေတယ်လို့ကိုမျိုးရံအောင်သိန်းကပြောပါတယ်
ကောင်းကဲစီမံပေးတော်လို့အဲ့တော့ကအုတ်ချွေမှုကဒီရှင်သွားပြီးတော့ဖျားပေးတယ်ရုပ်ရုံအောင်ခုပ်ပြီးတော့လက်မထိုးခိုင်းတယ်လက်မထိုးခိုင်းတာလည်းပဲဒါနိုင်ငံလုံးရဲ့အခွင့်အရေးချက်အဲ့လိုနိုင်ငံလုံးရဲ့အခွင့်အရေးချက်ငါဖားတယ်ငါခိုင်းလို့ကြောင့်ဒီမဖြစ်မြအားလုံးတောင်းယူရမယ်ဆိုတော့လက်မထိုးခိုင်းတယ်ဆိုတော့အေရှန်လက်မထိုးရုပ်ဖြစ်နေအေရှန်ကျွန်တော်ရှင်းတာနိုင်ငံလုံးရဲ့အခွင့်အရေးမဟုတ်ဘူးကျွန်တော်ပညာတင်ညာပေးနေရှိတယ်ဆိုတော့အေရှန်အရန်တောက်တယ်အထူးရဲ့အခုကကြတော့ကျွန်တော်ဒီလက်မဆက်နေရလေမဖြစ်သေးဘူးအေရှန်ကတော့ဆက်ပြီးတော့ဖျားပေးနေတော့မယ်
ဒီကြောင့်မှပညာသင်ကြားဖို့အတွက်ဆိုပြီးကရင်ပြည်နယ်ဖန်အမျိုးနယ်ကနေမေလ3ရက်နေ့ကရောက်ရှိလာတဲ့လူငယ်9ယောက်ဟာလည်းရက်ွက်အုပ်ချုပ်ရေးမှူးထံအစည်းအဝေးသွားတိုင်ခဲ့ပြီးနောက်သူတို့နေထိုင်တဲ့ဖန်အမျိုးကမိဘတွေရဲ့နေအိမ်တွေကိုစစ်ဖက်ရေးရလုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်ရောက်စစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တာကြောင့်ကျောင်းသားတွေကစိုးရင်ကြောက်လန့်ပြီးပြန်သွားခဲ့ချိန်မှာလည်းလူငယ်တွေထပ်မံစစ်ဆေးခံခဲ့ကြရတယ်လို့ဆက်ပြောပါတယ်ဗေဒသင်္ဍန်းကြောင့်ဖွင့်လှစ်ထားတာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဦးဆောင်မှုအောက်ကနေဖွင့်လှစ်ထားတာဖြစ်တဲ့ဆိုပြီးအာဏာပိုင်တွေအကြပြောဆိုမှုတွေရှိနေတယ်လို့နိုင်ငံရေးနဲ့ပတ်သက်တဲ့ဆိုကဖိအားပေးမှုတွေခံနေရတာဖြစ်တယ်လို့လည်းကိုမျိုးရံအောင်သိန်းကအခုလိုပြောဆိုပါတယ်
ကျွန်တော်တို့ကဒီကနေ့ကျွန်တော်မြန်မာဒီမိုကရေစီအဖွဲ့ချုပ်ရောက်ခံဖွဲ့စည်းမှုဟုတ်ပါဘူးကျွန်တော်ကလူငယ်တွေစုပေါင်းပြီးတော့ဒီကြောင့်ညီရရှိတင်နေဆိုပြောတာအကြောင်းလေးဖြစ်ပါတယ်ခုကအရက်ကအစိုးရအပြောင်းလဲလို့ပြောတယ်ဗျာမိုကရေစီအပြောင်းလဲလို့ပြောတယ်ဒီအပြောင်းလဲကာလမှာအခုလိုမျိုးတပတ်သက်ဆန်တဲ့အပြုံမှုတွေဆက်ရှိနေတာကဘာမှမပြောင်းလဲသေးဘူးဆိုတဲ့ကြောက်ကိုပြနေတယ်စစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်စားချက်မလာဘူးလို့ကျွန်တော်ပြောချင်တယ
်ဗီဒာတင်နန်းကျောင်းဟာပြီးခဲ့တဲ့2020ခုနှစ်နိုဝင်ဘာလကစလို့ရက်တို့တင်နန်းတွေပေးနေတာဖြစ်ပြီးပထမဆုံးတင်နန်းကိုနိုင်ငံတကာဆက်ဆံရေးပညာမိတ်ဆက်ဘာသာရပ်နဲ့စတင်ခဲ့တာဖြစ်သလိုနောက်ပိုင်းမှာလူမှုဆက်ဆံရေးကမ္ဘာပြည်ထောင်များသင်ကန်းစာအရှေ့တောင်အာရှနိုင်ငံများကိုလေ့လာခြင်းနဲ့အရှေ့ခံအင်္ဂလိပ်စာဘာသာရပ်တွေကိုနှစ်ပတ်သင်ကန်းစာအဖြစ်လူငယ်တွေကိုသင်ကြားပို့ချပေးနေတာဖြစ်တယ်လို့လည်းသိရပါပါတယ်ခင်ဗျာ